Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ3ရက်တောက်ချနေညနေပိုင်းအစီအစဉ်တွေကို American Peace အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကအောင်ပါဒီညနေခင်းသတင်းတွေကိုတော်တော်များများနဲ့အတူတင်ဆက်ပေးမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာအခုရက်ပိုင်းတွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားနေတာနောက်ရန်ကုန်မြို့က Traders Hotel ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့တရားခဏတူကိုထောင်ဒဏ်တသက်ပြကျွန်းအပြင်နောက်ထပ်တရားထောင်ဒဏ်တွေချမှတ်ခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန်းလဖိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလက်ရှိအနေထားထက်ပုံမလို့ဆောင်သွားဖို့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာသံတမန်ဦးသိန်းစိန်ကအခုလိုတိုက်တွန်းလိုက်ပါတယ်ရှင
်2015ခုနှစ်ကမှအပြည်သားထူထောင်ရန်ရည်ရွယ်ထားတဲ့အာဆီယံစီးပွားရေးအတိုင်းဝိုင်းအတွက်ကြည်မဆွာအထောက်အကူဖြစ်စေမယ
်အဲ့နောက်မှာတော့ American ပြည်ထောင်စုလွတ်လပ်ရေးနေအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ American တပ်အမတ်ကြီးနေအိမ်မှာမနေ့ညကပြုလုပ်ခဲ့တဲ့တင်ထိုင်းမြန်မာနယ်စပ်အတွင်းမူရစေဝါမောင်ခိုတန်တရာရှိသူတွေနဲ့ထိုင်းလုံခြုံရေးရဲတပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့တင်စတဲ့တင်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တင်တွေကိုအောင်အောင်နဲ့မနနာချန်တို့ကကြီးညာပေးကြပါပါရှင်
နဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဝေးပြေးလမ်းပေါ်မှာကြာသပတေးနေ့နေ့လေကအသေးခံဘုံးခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့လိုဘုံးခွဲတိုက်ခိုက်မှုကြောင့်လူ10ဦးထပ်မံသေဆုံးသွားတယ်လို့ဒေသဆိုင်ရာရဲအရာရှိတဦးကပြောပါတယ်။ဘာမာကနေကွန်ဒူဂါကိုသွားတဲ့လမ်းပေါ်မှာရှိတဲ့မလာရီယာမှာအမျိုးသမီးအသေးခံဘုံးခွဲသမားကဘုံးဖောက်ခွဲခဲ့တာကြောင့်လူ9ဦးသေဆုံးသွားပြီး73ဦးဒဏ်ရာရရှိသွားပါတယ်။နောက်ထပ်ဘုံးခွဲတိုက်ခိုက်မှုအတွင်းမှာတော့လူ3ဦးသေဆုံးသွားပါတယ်။အသေးခံဘုံးခွဲသမားဟာလူစီကားတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့စစ်ဘက်ကပြောပါရယ်။လွန်ခဲ့တဲ့ပုတ္တဦးနေ့တုန်းကလည်းဘိုကိုဟာရမ်စစ်သွေးကြွတွေလို့တန်တရားရှိသူတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း150ထက်မနည်းသေဆုံးသွားပါရယ်။အဆိုရဆိုတိုက်ခိုက်မှုကလိတ်ချက်အနီးကူကဝါမြို့ကတိုက်ခိုက်မှုဖြစ်ပြီးတော့လူ68ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ရမဒန်ဥပုံနေ့အဆုံးမသတ်ခင်ဝတ်ပြုစုတောင်းနေတဲ့အမျိုးသားတွေကိုတနတ်သမားတွေကပလီထဲဝင်ပစ်ပြီးတဲ့နောက်အင်းတွေကိုတိုက်ခိုက်ပြီးစားတောက်ဖွဲရပြင်ဆင်နေတဲ့အမျိုးသမီးတွေကိုပြစ်တက်ကြတယ်လို့မြင့်မြင့်တွေကပြောပါတယ်။တိကျဖြစ်ရတဲ့ခုမှာတော့မွန်ဂူနိုမျိုးနာကရွာတရွာတွေကိုအင်္ဂါနေ့နှောင်းပိုင်းမှာစစ်သည်ကြွတွေဝင်ပြီးလူ48ယောက်ကိုတပ်ပစ်ခဲ့ပါတယ်။အမျိုးသားတွေနဲ့အမျိုးသမီးတွေတိကျခွဲနေဖို့တနတ်သမားတွေကအမိန်ပေးပြီးတဲ့နောက်အမျိုးသားတွေကိုပြစ်တက်တယ်လို့မြင့်မြင့်တွေကပြောပါတယ်။အဲဒီနှစ်မျိုးစလုံးဟာဘိုကိုဟာရမ်အဖွဲ့6နှစ်တာလက်နက်ကိုင်တောင်းကျမ်းမှုရဲ့အဓိကနေရာဘောနိုပြည်နယ်မှာရှိပါတယ်။မေလ29ရက်နေ့မှာသမရမူဟာမဒူဘူဟာရီအာနာရလာကလေးကဒီအစ္စလမ်အစွန်းရောက်ဝါဒီအဖွဲ့ကဘောနိုပြည်နယ်မှာအကြမ်းဖက်တိုက်ခိုက်တာတွေပိုတိုးလုပ်လာတာကိုတွေ့ရပါတယ်ခင်ဗျာ။
တူနီးရှားနိုင်ငံကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးဟာဆီးရီးယားနိုင်ငံမှာအမေရိကန်အဝေးထိန်းဒုံးလေယာဉ်နဲ့တိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တာယစ်ဘင်တာဟာအယ်အော်နီအယ်ဟာဇီဟာ IS အဖွဲ့အတွက်ငွေရှာပေးသူပြည်ပကတိုက်ခိုက်သူတွေခေါ်သွင်းတဲ့အလုပ်ကိုကြီးကြပ်သူအသေးခံဘုံခွဲသူတွေရဲ့ခေါင်းဆောင်ဆရာကြီးအဖြစ်အမေရိကန်နိုင်ငံသားရေးဌာနကအခေါ်ခံထားရသူလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှာဒါရီပြည်နယ်မှာဂျွန်လ16ရက်နေ့ကအမေရိကန်အဝေးထိန်ဒုံးလေယာဉ်နဲ့တိုက်ခိုက်မှုတွင်အယ်ဟာဇီသေဆုံးခဲ့တာဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကပြောဆိုခဲ့တာပါအခုလိုအယ်ဟာဇီသေဆုံးသွားတဲ့အတွက်ဒေသရင်းမှာပြည်ပကတိုက်ခိုက်သူတွေဝင်ထွက်နိုင်မှုရာခက်ခဲသွားတာကြောင့် IS အဖွဲ့အတွက်အထိနာလိမ့်မယ်လို့လည်းပြောပါတယ်အကြမ်းဖက်သမားတဦးအဖြစ်အမေရိကန်အစိုးရကပြီးခဲ့တဲ့နှစ်ထဲမှာပဲသတ်မှတ်ခဲ့တဲ့အယ်ဟာဇီနဲ့တခြားလူပုဂ္ဂိုလ်ခုနှစ်ဦးကိုလည်း IS အဖွဲ့နဲ့ပူးပေါင်းတဲ့ပြည်ပကတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုနဲ့နူစရာတပ်ဦးအဖွဲ့နဲ့ IS စစ်သွေးကြွတွေအတွဲဗန်နာရေးနဲ့ပြည်ပကတိုက်ခိုက်ရေးသမားတွေပူးပေါင်းနိုင်အောင်ကူညီပေးခဲ့တာကြောင့်အမေရိကန်ဗန်နာရေးဝန်ကြီးဌာနကနေစစ်ပွားရေးအရာပိတ်ဆို့တန်းခတ်မှုတွေချမှတ်ထားတာလည်းဖြစ်ပါတယ်။နူစရာတပ်ဦးနဲ့ IS စစ်သွေးကြွအဖွဲ့နှစ်ဖွဲ့စလုံးဟာဆီးရီးယားနိုင်ငံမှာမဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေမှာပြစ်မှတ်ထားတိုက်ခိုက်ခံနေရတာလည်းဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေကိုဒုတိယဘက်ဆက်လက်ဆွေးနွေးဖို့ပြင်ဆင်နေကြသလိုသဘောတူညီချက်စုံတရာထွက်ပေါ်လာမယ့်အရေးအယောင်တော့မတွေ့ရသေးပါဘူး။ဒါမှမဟုတ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်ကတော့သူတို့ရဲ့ကြီးမန်းချက်အတိုင်းအရှိန်မပြတ်ဆက်လက်ကြိုးပမ်းသွားဖို့အရေးကြီးတယ်လို့ပြောပါရယ်။ဒီဆွေးနွေးမှုတွေရဲ့အချိန်ကိုဆက်ပြီးထိန်းထားဖို့လိုပြီးလောလောဆယ်အောင်မြင်မှုရတဲ့အခိုက်အတန့်ကိုမရောက်သေးပေမဲ့လို့ဆက်ပြီးစူးစမ်းအချိန်မြင့်လှုံ့ဆော်သွားမှာလည်းဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဟာမွန်ကပြောပါရယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်အောင်အပြန်အလှန်အားဖြင့်အီရန်ပေါ်တန်ခတ်ပိတ်ဆို့ရေးယူမှုတွေကိုနိုင်ငံတကာကဖယ်ရှားပေးမဲ့သဘောတူညီချက်တရက်ကိုဇွန်လ30ရက်နေ့ကရယူဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကစိတ်ဆက်ညှိနှိုင်းသူတွေသဘောတူထားကြတာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ရည်ရွယ်လှုပ်ဆောင်နေတာလို့အမေရိကန်နဲ့မဟာမိတ်တို့ကနှစ်ပေါင်းများစွာတန်တရားရှိနေကြတာပါ။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုငြင်းချက်နဲ့အရက်ဖတ်သုံးရည်ရွယ်ချက်တင်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ။
ဥရောပနိုင်ငံတွေကအစိုးပြုထားတဲ့ဗန္ဒာရေးအကူအညီပေးရေးအစိုးပြုချက်ပေါ်ဂရိနိုင်ငံကလူမှုဆန္ဒခံယူပွဲမှာထောက်ခံသူနဲ့ကန့်ကွက်သူမတိမ်မရိမ့်လောက်ပဲရှိနိုင်တဲ့အလားအလာတွေတွေ့ရတယ်လို့လူမှုသဘောထားစစ်တမ်းတစ်ခုကဖော်ပြလိုက်ပါတယ်။ဇွန်လ30နဲ့ဇူလိုင်လ1ရက်နေ့တုန်းကလူ1000ရဲ့သဘောထားတွေကိုကောက်ယူခဲ့တဲ့စစ်တမ်းမှာ44.8 ရာခိုင်နှုန်းကထောက်ခံမှုသဘောထားပေးခဲ့ကြပြီးတော့43.4ရာခိုင်နှုန်းကတော့ကန့်ကွက်ကြမှာဖြစ်တယ်လို့ 17.8 ရာခိုင်နှုန်းကတော့ဆုံးဖြတ်ချက်မချရသေးဘူးလို့ပြောဆိုခဲ့ကြပါတယ်။ဂရိဝန်ကြီးချုပ် Alex Tsipras ကတော့ကန့်ကွက်မယ်ပေးကြဖို့စီရင်နေပြီးတော့ဒါဟာဥရောပကကျွေးရှင်တွေနဲ့နောက်ပိုင်းညှိနှိုင်းမှုတွေလုပ်တဲ့အခါဂရိနိုင်ငံအတွက်ပို့ပြီးတော့အသာစီရနိုင်တယ်လို့လည်းပြောဆိုထားပါတယ်။ဗန္ဒာရေးဝန်ကြီး Yannis Varoufakis ကလည်းဆန္ဒခံယူပွဲမှာ EU ကျွေးရှင်တွေရဲ့အဆိုပြုချက်ကိုလက်ခံမဲ့ဆိုရင်အစိုးရအနေနဲ့ထွက်ပေးမဲ့အလားအလာရှိတယ်လို့သူကိုယ်တိုင်လည်းပဲဆန္ဒခံယူပွဲအပြီးနောက်တနေ့တနင်္လာနေ့ကစလို့ဗန္ဒာရေးဝန်ကြီးမဖြစ်နိုင်တော့ဘူးလို့ဒီသတင်းပတ်တဲ့ Bloomberg သတင်းဌာနနဲ့ရုပ်သံမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်။ဥရောပခေါင်းဆောင်တွေကတော့လူမှုဆန္ဒခံယူပွဲမှာကန့်ကွက်မဲ့ပေးခဲ့ရင်ဂရိနိုင်ငံအတွက်တော့အဖွဲ့ဝင်19နိုင်ငံပါဝင်တဲ့ယူရိုငွေကြေးသုံးနိုင်ငံအဖွဲ့ကနေ16နှစ်တာကာလအတွင်းပထမဦးဆုံးထွက်ရတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့သတိပေးထားပါတယ်။ဂရိနိုင်ငံအနေနဲ့ကျွေးရှင်နိုင်ငံတွေကအကျွေးတွေထပ်ပေးပြီးအပြန်အလှန်အနေနဲ့ချိုးချံချွေတာရေးအစီအစဉ်တွေကိုလက်ခံရမယ့်အဆိုပြုချက်ကိုထောက်ခံသူတွေကတော့ယူရိုဇုန်ထဲမှာဂရိနိုင်ငံဆက်နေမနေဆိုတာကိုပြသရာရောက်တယ်လို့ပြောကြပါတယ်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြံနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြည့်ညားနေပါတယ်။2013ခုနှစ်တုန်းကရန်ကုန်မြို့နယ် Traders Hotel ကအသေးစားပေါက်ကွဲမှုနဲ့ဆက်နွယ်ပြီးရန်ကုန်အနောက်ပိုင်းခံတရားရုံးကတရားခံတအူးကိုထောင်ဒဏ်သက်သက်တကြုံအမိန့်ချမှတ်လိုက်ပါတယ်။2013အောက်တိုဘာလအတွင်းက Trader Hotel 9လွာအခန်းတစ်ခန်းအတွင်းအသေးစားပုံးပေါက်ကွဲမှုအတွက်တရားခံစောမြင့်လွင်ခေါ်မော်တာကိုထောင်ဒဏ်သက်သက်တကြုံချမှတ်ခဲ့တယ်လို့ Western Park စားတောက်ဆိုင်မှာလည်းအလားတူပေါက်ကွဲမှုကျူးစားခဲ့တဲ့အတွက်နောက်ထပ်ထောင်ဒဏ်20အပြင်ပေါက်ကွဲပစ္စည်းနဲ့ဆိုင်တဲ့ဥပဒေအရထောင်ဒဏ်5နှစ်တရားစီကြခံရမယ်ဆိုတာကြောင့်ပြည်ထောင်စုစုပေါင်းထောင်ဒဏ်တသက်နဲ့နောက်ထပ်နှစ်အစိတ်ဖြစ်ပါတယ်။ Trader Hotel မှာပောက်ကွဲမှုကြောင့်အခန်းထဲမှာရှိတဲ့အသက်43နှစ်အရွယ်အမေရိကန်လူမျိုးခီးသွားတဦးအနည်းငယ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘုံခတ်မှုမှာအဓိကတရားခံဖြစ်သူဘုံထောင်စီခိုင်းသူဟာနေတိုးခေါ်ဆော့ရွှေတူဖြစ်တယ်လို့ရဲတပ်ဖွဲ့ကတန်လျာရှိထားပြီးသူ့ကိုတော့အခုချိန်ထိဖမ်းမိခြင်းမရှိသေးပါဘူး။သူဟာရန်ကုန်အပြင်မန်းလေးစကိုင်းတောင်ငူနဲ့ဖြူးမြို့တို့မှာရဲဆက်ဆိုသလိုကိုယ်တိုင်ဘုံထောင်ခဲ့သူအဖြစ်မြန်မာရဲတပ်ဖွဲ့ကယူဆထားပါရခင်ဗျာ
တရုတ်နိုင်ငံနောက်မြောက်ပိုင်စင်ချမ်းပြည်နယ်မှာအင်အားပြင်းငလင်းတစ်ခုလှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ၄ဦးသေဆုံးသွားတယ်လို့တရုတ်ဆိုရပိုင်စင်ဝါသတင်းဌာနကပြောဆိုလိုက်ပါတယ်ပြင်အား 6.5 ရှိတဲ့ငလင်းကြောင့်လူအနည်းဆုံး48ဦးလောက်ဒဏ်ရာရရရှိခဲ့ကြတယ်လို့အိမ်တော်တော်များများလည်းထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ဆိုပါရယ်ငလင်းကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆက်သက်ရေးလိုင်းတွေပြတ်တောက်ခဲ့ပြီးတော့လေစိတ်ကိုလည်းပိတ်ပစ်ခဲ့ရတယ်လို့နောက်ဆက်တွဲငလင်းငယ်လေးတွေလည်းလှုပ်ခတ်ခဲ့တယ်လို့စင်ဝါသတင်းဌာနကကြေညာပါရယ်ငလင်းဟာရှင်ကျန်းပြည်နယ်ဟူတန်မှာဗဟိုပြုတ်ပြီးတော့မြေအောက်10ကီလိုမီတာအကွာကနေလှုပ်ခတ်ခဲ့တာဖြစ်တယ်လို့လည်းတရုတ်နိုင်ငံမြေငလင်းတိုင်းထွာရေးဌာနကပြောဆိုပါရယ်လူဦးရေနည်းပါးတဲ့အဲ့ဒီဒေသဟာဆိုရင်ဝီကတိုင်းရင်းသားလူနည်းစုတွေအများစုနေထိုင်ရာဥရုမ်ကီမြို့ကနေကီလိုမီတာ1800အကွာလောက်မှာတည်ရှိတာလည်းဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာခီးတဲ့တင်ကရုရင်တစည်းမနေ့ကတိမ်းမောက်သွားခဲ့ပြီးတဲ့နောက်ပျောက်ဆုံးနေသူ15ယောက်ကိုကူညီကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေကြပါတယ်ဒီကနေ့အလောင်းသုံးလောင်းထပ်မံတွေ့ရှိခဲ့ပြီးသေဆုံးသူအရေအတွက်ဟာအခုဆိုရင်41ယောက်အထိရှိသွားပြီလို့အစိုးရအရာရှိတွေကပြောပါတယ်အော်မုတ်မြို့ကနေကမ်မိုတက်စ်မြို့ကိုအသွာဒီကရုရင်တိမ်းမောက်ခဲ့တာမှာခီးတဲ့134ယောက်ထက်မနည်းကတော့အချိန်မီကယ်ဆယ်ခံရတာဒါမှမဟုတ်ကမ်းခြေကိုရေကူးသွားပြီးအသက်ဘေးကလွတ်မြောက်ခဲ့ကြပါတယ်ကနဦးအဆင့်စုံစမ်းစစ်ဆေးမှုတွေအရာကတော့ရာသီဥတုဆိုးရွားမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမှားတွေကြောင့်မှဒီကရုရင်တိမ်းမောက်ခဲ့ရတာလို့ဆိုပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံကနေစွမ်းရင်3လေးရင်ဟာကီလိုမီတာ3000ခွဲရှိတဲ့ကမ္ဘာပတ်ခီးစင်မှာအခက်အခဲဆုံးဖြစ်တဲ့ပစိဖိတ်သမုဒ္ဒရာကိုဖြတ်ဆန်းချိန်တင်ပြန်တန်းပြီးတော့ဒီကနေ့တောက်ကြနေမှာဟာဝိုင်ကျွန်းကိုဆင်းသက်ဖို့စီစဉ်ထားပါတယ်။လောင်စာဆီလုံးဝမတုံးမဲ့ပြန်တန်းနေတဲ့ Solar Impulse 2လေယာဉ်ရဲ့လေယာဉ်မှု Andra Bosch Pack ဟာဆိုရင်လေအရင်က American လေယာဉ်မှု Steve Forsett ရဲ့တူတဲ့အချိန်အကျဆုံးပြန်တန်းခဲ့မှုတဲ့မှတ်တမ်းကိုဆန်းချိန်ချိုးလိုက်ပါတယ်။ခီးစင်တွင်လေယာဉ်ကိုအလိုအလျောက်ပြန်တန်းမှုလုပ်ထားတဲ့အချိန်မှာတော့လေယာဉ်မှု Bosch Pack ဟာလေဖိအားတံမခံရအောင်လို့စီစဉ်ထားတဲ့လေရင်ကောင်းပိုင်းမှာမိနစ်20ကြာစီတရေအိတ်လေးရှိပါတယ်အစီအစဉ်မရှိဘဲလားနဲ့ချိန်ပြီးတော့ဂျပန်နိုင်ငံမှာဝင်ရောက်ရန်နာခဲ့ပြီးတဲ့နောက်တနင်္လာနေ့ကမှနေစွမ်းရင်တုံလေရင်ဟာနာဂိုအာမြို့ကနေထွက်ခွာခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံအရှေ့ဘက်နန်ဂျင်းမြို့ကနေဟာဝိုင်ကျွန်းကိုဂျွန်လာဆန်းကဒီထွက်ခွာချိန်မှာရာသီဥတုဆိုးဝါးနေတဲ့အတွက်နာဂိုအာမြို့မှာဝင်ရောက်ရန်နာခဲ့ရတာလည်းဖြစ်ပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မနန္ဒာချန်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေတောက်ကြနေညနေခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်လိုက်တင်ပြသွားပါမယ်။ပထမဦးဆုံးနားဆင်ရမှာတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေပုံမိုလှုပ်ဆောင်သွားဖို့မဲခေါင်ဒေတာအဖွဲ့ဝင်နိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ရဲ့ထိပ်သီးစည်းဝေးပွဲရောက်တက်ရောက်ဖို့တိုကျိုမြို့ကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဂျပန်နိုင်ငံအနေနဲ့ယင်းနှိမ့်နှံမှုတွေလှုပ်ဖို့အတွက်လက်တွေ့မှာစိန်ခေါ်မှုတွေရှိနေသေးဖြစ်တယ်လို့ဂျပန်မြန်မာအရေးအကဲခတ်သူတွေကမြင်ကြပါတယ်။အကြောင်းစုံကိုတော့ကိုငြံဝင်းအောင်ကတင်ပြထားပါတယ်ရှင
်။မြန်မာသမ္မတဦးသိန်းစိန်ဟာခုနှစ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဇူလိုင်2ရက်နေ့ကတိုကျိုမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊လာအို၊မြန်မာ၊ထိုင်းဗီယက်နမ်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာမနက်ဖြန်ဇူလိုင်4ရက်နေ့တိုကျိုမြို့မှာထိပ်သီးအစည်းအဝေးဝယ်ကျင်းပဖို့ရှိပြီးဒီကနေ့မှာတော့မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေတီးသန့်ဆွေးနွေးကြပါတယ်။မြန်မာနိုင်ငံတနင်္သာရီတိုင်းမှာဂျပန်၊ထိုင်း၊မြန်မာသုံးနိုင်ငံကဖက်ဆက်လှုပ်ဆောင်နေတဲ့ဒဝဲရေနဲ့စိတ်ကန်းစီးဝါးရေးဆောင်စီမံကိန်းဟာမဲခေါင်ဒေသဖွံ့ဖြိုးရေးအတွက်ပါအရေးပါကြောင်းသမ္မတဦးသိန်းစိန်ကဂျပန်စီးဝါးရေးလုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်
။2025ခုနှစ်ကမှအပြည့်အစုံထူထောင်ရန်ရည်ရွယ်ထားတဲ့အာဆီယံစီးပွားရေးအတိုင်းဝိုင်းအတွက်ကြီးမားစွာအထောက်အကူဖြစ်စေမယ့်မဲခေါင်ဒေသကွယ်ဝင်ကျင်ဒေသအတွင်းချိတ်ဆက်မှုကိုမြင့်တင်ကစီပွားရေးဖွံ့ဖြိုးတိုးရမှုဆိုင်ရာပေါင်းစည်းမှုကိုတိုးမြှင့်ပေးမယ်တဝဲထုစီပွားရေးစီမံကိန်းရဲ့အရေးပါမှုကိုမိမိတို့သုံးနိုင်ငံလုံးကအသိမှတ်ပြုထားပါတယ
်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေပို့ပြီးလှုပ်ဆောင်ပေးဖို့ဂျပန်အစိုးရရုပ်သံလွှင့်ဌာနဖြစ်တဲ့ NHK နဲ့ကြာသာပရိနိဒုံကပြုလုပ်တဲ့တီးသန့်မေးမြန်းခန်းမှာသမ္မတဦးသိန်းစိန်ကတိုက်တွန်းသွားပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်နှံကြတဲ့နိုင်ငံသားတိုင်းပြည်တွေထဲမှာဂျပန်နိုင်ငံဟာအဆင့်ဆက်နှစ်မှာသာရှိတယ်လို့မြန်မာအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်စီးပွားရေးကုမ္ပဏီတွေအနေနဲ့ယင်းနှိမ့်နှံဖို့လက်တွန့်နေရတာဟာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့ဂျပန်မြန်မာအရေးလေ့လာတဲ့ဦးတင်ဝင်းကဆိုပါတယ်
။အခုလက်တနောဒီစီးပွားရေးကုမ္ပဏီတွေကဝင်ရောက်ယင်းနှိမ့်နှံမှုတုံ့နေတာကဒီမြန်မာနိုင်ငံမှာရှိနေတဲ့အခုနမြေယာပြဿနာတို့ဒီ policy ပေါ့နော်အဲ့ဒါဒီနောက်ပြီးတော့ဒီစီးပွားရေးဂျင်းနီယောနာ policy ပေါ့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်အဲ့ဒီဘက်ကဟာဒီလိုအပ်ချက်တွေရှိနေလို့သူကအင်းနဲ့အားနဲ့မဝင်တာပဲရှိတယ်ဗျာ
ဆက်ဥပမာတင်ဆိုလို့ရှိရင်တင်းငင်တင်းကြီးဘက်မှာရှိတယ်ပြီးတော့ဝါသူစီးပွားရေးဆုံးမှာဆိုလို့ရှိရင်ဒီစီးပွားရေးဆုံးငွေငွေတစ်ခုလုံးရဲ့အခြေခံအဆောက်ဖွံ့ဖြိုးတိုးတက်ရေးဂျပန်ကလုံးဝတာဝန်ယူလို့မှာဖြစ်တယ်အဲ့ဒါအဲ့ဒီမှာဂျပန်ကုမ္ပဏီတွေကအင်းလိုက်အားနဲ့သွားတာမျိုးနေနေတာတွေ့ရပါတယ်မြန်မာနိုင်ငံကနိုင်ငံရေးနည်းမျိုးနဲ့ဥပဒေနဲ့ပတ်သက်တာရဲ့နောက်တစ်ချက်တကယ်လို့များဥပဒေကြောင့်ရအငင်းပွားမှုတွေပြဿနာဖြစ်လာရင်ဖြေရှင်းဖို့ကိစ္စတွေ အဲ့ဒီမှာရှိရဲလေမြေတိတ်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်ကုမ္ပဏီတွေကအဲ့မှာအလုပ်သွားလုပ်တဲ့ခါမှာအဲ့လိုအဆွန်ချင်းဖြစ်လာမှာကိုသူတို့မလိုလားတဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးတဲ့အချိန်ကြီးကောင်းတစ်ခုပေါ်တဲ့အထိသူတို့စောင့်ဆိုင်းနေတယ်လို့ပဲကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံဟာဖွံ့ဖြိုးမှုနှိမ့်ချနေတဲ့ LDC နိုင်ငံအဆင့်မှာသာဆက်ရှိနေသေးတယ်ဆိုတာကိုလည်း NHK ရုပ်သံလွှင့်ဌာနနဲ့မေးမြန်းခဲ့မှာသမရဦးသိန်းစိန်ကပြောသွားပါတယ်ဒါဟာဂျပန်ကမြန်မာနိုင်ငံမှာယင်းနှမြုံနှံမှုပိုလုတ်လာအောင်ညှိဆွဲလိုတဲ့သဘောရှိတယ်လို့ဦးတင်ဝင်းကသုံးသပ်ပါတယ်
။အခုချိန်မှာဒီနိုင်ငံပြုံပြောင်းလဲမှုတွေကအားပြော့သွားတဲ့အနေအတူခုနကစီးပွားရေးပိုင်းဆိုင်ရာမှာလည်းဟိုတဖြည်းဖြည်းနဲ့အားပြော့လာတယ်ပေါ့သူတို့ထင်တိုင်းမပေါက်ဘူးသူတို့မျှော်မှန်းထားတယ်လို့ဖြစ်မလာဘူးအဲ့တော့ဖြစ်မလာတဲ့အတွက်ကြောင့်မလို့အခုဒီစကားမျိုးကိုပြောပြီးတော့သူတဖြည်းဂျပန်ကိုပေါ့ဟိုမြန်မြန်ဆန်ဆန်ယင်းနှမြုံနှံလာပြီးတော့ဘာမှနိုင်ငံရဲ့စီးပွားရေးကိုပေါ့နော်ဒီတက်တမ်းမကုန်ပြင်မှာဟိုနည်းနည်းဦးမော်လာတဲ့အရှင်ရလာတဲ့ဟာမျိုးတော့အထူးသဖြင့်အင်းနဲ့အားနဲ့ဂျပန်ကိုဝင်လာပြီးတော့လုံးစီချင်းနဲ့ရည်ရွယ်ချက်ပေးကြောင်းမလို့အဓိကအဲ့လိုပြောတယ်လို့ကျွန်တော်တော့ထင်တာလေ
တိုကျိုမှာရှိတဲ့မြန်မာပြည်လှုပ်ရှားနေသူတွေကတော့မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲလုပ်နေချိန်စနေနေ့မှာသမရဦးသိန်းစိန်ကိုဆန္ဒပြသွားမယ်လို့သိရပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနှမြုံနှံမှုတွေရှိနေတယ်ဆိုပေမဲ့လမ်းပန်းဆက်သွယ်ရေးအခြေခံအဆောက်အုံတွေအပါအဝင်စက်မှုလျှက်စစ်နဲ့ရေနံသဘာဝဓာတ်ငွေ့ကဏ္ဍတွေမှာဂျပန်ရဲ့ယင်းနှမြုံနှံမှုကိုမြန်မာအစိုးရကပိုပြီးလိုလားနေတာဖြစ်ပါတယ်ခင်ဗျာ
ကိုငယ်ဝင်းအောင်ပြပြသွားတာပါရှင်အခုလို့မြန်မာနိုင်ငံအတွင်းမှာယင်းနှမြုံနှံမှုတွေပိုကျိုးလို့ပို့တမဒကတိုက်တွန်းလိုက်တဲ့သတင်းအပြီးနောက်သတင်းတစ်ပုဒ်အနေနဲ့တော့မြန်မာနိုင်ငံနဲ့နယ်ဆက်ထိုင်းနိုင်ငံချင်းရိုင်ခရိုင်အတွင်းမူရစ်ဆေးဝါးမောင်ကိုတမားရီလို့တန်တရားရှိသူတွေနဲ့ထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုဖြစ်ပွားပြီးမတင်ကားသူ9ဦးကိုအသေးဖမ်းမိကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်မူရစ်ဆေးဝါးတွေကိုတော့မြန်မာနိုင်ငံဘက်ကတည်ဆောင်လာတယ်လို့လည်းတန်တရားရှိနေကြပါတယ်အကြောင်းဆောင်ကတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမှတင်ပေးပို့ထားပါရရှင
်မူရစ်ဆေးဝါးအမြောက်အများမှောင်ခိုသူတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောက်လှမ်းရေးသတင်းတွေကြိုတင်ရရှိခဲ့တဲ့အတွက်ဒီကနေ့မနေ့9နိုင်ကျော်အချိန်လောက်မှာပဲချင်းရိုင်ခရိုင်မဲဖားလွန်ဒေသမှာလုံခြုံရေးအာဏာပိုင်တွေကစောင့်ဆိုင်းဖမ်းဆီးဖို့ကြိုးစားရင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့ထိုင်းသတင်းတွေမှာဖော်ပြခဲ့ကြတာပါမတင်ကားသူလက်နက်ကင်လူတချို့ကိုတွေ့ရှိခဲ့တဲ့အတွက်ရက်တန့်ခိုင်းချိန်မှာစတင်ပြစ်ခတ်တာခံရတဲ့အတွက်ထိုင်းလုံခြုံရေးအာဏာပိုင်တွေကပြန်လဲပြစ်ခတ်ခဲ့တာလို့လဲထိုင်းနိုင်ငံတုတ်နေရှင်သတင်းစာမှာဖော်ပြပါတယ်။ဒီနောက်မှာတော့ကီလိုဂရမ်80အလေးချိန်ရှိတဲ့ဘင်းဘူ9ထုပ် AK47 မောင်းပြန်ရိုက်ဖယ်တနက်တလက်နဲ့တူမတင်ငါသူ9ယောက်ကိုအသေးဖမ်းမိခဲ့တယ်လို့လဲဆိုပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ဒေသဟာမြန်မာနိုင်ငံရှမ်းပြည်နယ်မိုင်းဆက်တချီလိပ်စတဲ့နေရာတွေနဲ့နှီးစပ်မှုတွေရှိတဲ့အတွက်မူရစ်ဆေးဝါးတွေဟာမြန်မာနိုင်ငံဘက်ကနေမှောင်ခိုတင်သွင်းလာတယ်လို့လဲယူဆနေကြတာပါ။မြန်မာဘက်ကမူရစေဝါအခြေအနေနဲ့ပတ်သက်လို့လေလာအကဲခတ်နေသူဥက္ကွန်ဆိုင်ကတော့အဲ့ဒီနေရာဒေသဟာပြည်သူစစ်တွေအခြေချနေထိုင်နေကြတဲ့နေရာတွေဖြစ်တယ်လို့ပြောပါတယ်
။ပါလို့ရမယ့်ဆက်လို့အဲ့ဒီနေရာကဒေသအဲ့ဒီနေရာတွေကပြည်သူစစ်တွေရှိတဲ့နေရာတွေပဲနေရာတွေကနော်ကျွန်တော်တို့ဘုံမကြီးဖေးနာမည်ကြီးတွေကဒီဘက်ပိုင်းမှာနောက်ဘရမတီသူ့ထက်နာမည်ကြီးတော့ဟောပါတယ်ဆိုတော့ဒီဂျန်ဝိုင်ဆိုတာနာမည်ကြီးနော
်ထိုင်းအနာပိုင်းတွေကတော့မတင်ငါသူလူတချို့ဟာမြန်မာနိုင်ငံဘက်ချမ်းကိုထွက်ပြေးတိမ်းရှောင်သွားတယ်လို့ဆိုပေမဲ့အသေးဖမ်းဆီးမိသူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့အတိအကျပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာဘက်ကတော့ထိုင်းဘက်မှာမူရစ်ဆေးဝါးတည်ဆောင်သူတွေနဲ့တိုက်ပွဲဖြစ်တဲ့အခြေအနေတွေကိုသူတို့သိရှိခြင်းမရှိသေးဘူးဆိုပြီးတာချီလိန်ခရိုင်ရဲတပ်ဖွဲ့မှယုံကဆိုပါတယ်။
အဲ့ဒါကြတော့မသိဘူးကြော်လဲအဲ့ဒါဆိုတာโอ้ไม่ดีอ่ะเว้ยแต่ตินเขาสิไม่อยากอ๋อโคบกันตินไม่อยากโอเ
คเนกองเมียวันตะช่องมาရှိတယ်နိုင်ငံနေဖြစ်တဲ့တရုတ်မြန်မာထိုင်းလာအိုစတဲ့နိုင်ငံတွေအနေနဲ့သတင်းဖလှယ်ပြီးကိုယ်နိုင်ငံလိုက်မူရစ်ဆေးဝါးနှိမ်နှင်းတိုက်ဖြတ်ရေးစီမံချက်တွေလှုပ်ဆောင်နေကြပြီမဲ့စိတ်ကြွာစေကဖင်းနဲ့ ice ဘင်းဘူးစတဲ့မူရစ်ဆေးဝါးတွေကတော့ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့ချင်းရိုင်မဲဆိုင်တချီလိပ်မိုင်းတုံမိုင်းဆက်စတဲ့နေရာတွေမှာဖန်ဆီးရရှိနေတာဖြစ်ပါတယ်ရှင်
မအေးမှာပြောပြသွားတာပါရှင်အခုတခါနောက်သတင်းတပုတ်အနေနဲ့တော်ရရှင်နေနာဆင်ရမှာတော့ဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ American တန်အမတ်ကြီးနေအိမ်မှာဇူလိုင်လ2ရက်နေ့မနေ့ညကပြုလုပ်ခဲ့ပါတယ်မြန်မာနဲ့ American ဆက်ဆံရေးတိတိတတ်တာတိုးလာရတဲ့အတူနိုင်ငံစီးပွားရေးအကျိုးအမြတ်တွေအခုထပ်ပုံမိုတိုးတက်လာဖို့ရှိကြောင်းမြန်မာအစိုးရအာဏာပိုင်တွေကမျှော်လင့်ပါတယ်ရန်ကုန်မြို့ American တပ်အမတ်ကြီးနေအိမ်မှာပြုလုပ်တဲ့ American နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားအကြောင်းကိုစီသူကပြောပြထားပါတယ်ရှင်
ဇူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်နိုင်ငံရဲ့239နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးနေမှာမနေ့ညကကြိုတင်ပြီးတော့ပြုလုပ်ခဲ့တာပါ။မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်တည်ဆောက်ရမှာမြန်မာပြည်သူတွေကိုယ်တိုင်ဖန်တီးဖို့လိုအပ်တယ်လို့အမေရိကန်သံမတ်ကြီးဒက်ရစ်မင်ချေကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ
်။ 2015 can be a landmark year in defining
2015ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ညီညွတ်မှုငြိမ်းချမ်းရေးတရားမျှတမှုနဲ့ဒီမိုကရေစီကျင့်စဉ်တွေအတွက်မှတ်ကျောက်တင်ရမယ့်နှစ်ပါ။
တမ်မကြီးနေမှာကျင်းပတဲ့အမေရိကန်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုမြန်မာဒုတိယသမ္မတဦးညံထွန်းတက်ရောက်ခဲ့ပါတယ်။ပြည်ပြင်ပြောင်းလဲကာလနောက်ပိုင်းတွေမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးတိတိတသာတိုးတက်လာတာကြောင့်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအလားအလာတိုးတက်လာကြောင်းအခမ်းအနားကိုတက်ရောက်လာတဲ့သမ္မတရုံးဝန်ကြီးဦးစိုးသိန်းကပြောပါတယ
်။ဒါရှိတော့ကာလတွေပြောင်းကြည့်ရင်အများကြီးကွာသွားတာပေါ့ဆက်ဆံရေးသူတို့ကလည်းကျွန်တော်တို့ State Department ကအများကြီးနားလည်တယ်သူတို့ရဲ့အကူအညီတွေကလည်းအများကြီးရှိတယ်ဗောဆပ်ပอร์ตတွေကအဲ့တော့ကျွန်တော်တို့လောက်ရတာဟိုအားရှိတာဗော Reform ပါလေဆက်ဆံရေးဟိုအရန်ကောင်းတာဗောနော်အရင်တက်ဆိုင်ဟိုဒီလိုနဲ့ပဲကျွန်တော် Move လုပ်သွားမှာဒါကြောင့်လည်းတချို့ကစင်ကာပူမှာအခြေစိုက်တဲ့ US Business များတမားတွေကလာပြီး Invest လုပ်တယ်ကားရလေကျွန်တော်တို့တွေ့ဟွာပဲဟိုအများကြီးအကျိုးရှိတာဘောနော်အရန်ကောင်းပါလားဒါပေမဲ့ရထားလို့တော့မရဘူးပြက်သွားနိုင်တယ်ပိုကောင်းလာနိုင်တယ်ဒါတော့အားလုံးကြိုးစားပါအ
မေရိကန်တမကြီးနေမှာပြုလုပ်တဲ့လွတ်လပ်ရေးနေ့ခမ်းအနားကိုမြန်မာအစိုးရတာဝန်ရှိသူတွေနိုင်ငံတကာကတာအမတ်တွေစီးပွားရေးလုပ်ငန်းရှင်တွေအနုပညာရှင်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပုံကိုယ်တွေလာရောက်ခဲ့ကြပါတယ်
Ambassador Bill Thorne speech လေးကနေပြီး inspiration လေးအရန်ရပါတယ်ဟုတ်နိုင်ငံတနိုင်ငံရဲ့အနာဂတ်ဆိုတာကတဲ့ဟို create လုပ်တာကိုကိုရိုင်းဖန်တီးတာကတဲ့အကောင်းဆုံးပါတဲ့ဆိုတော့အဲ့စကားလေးက Abraham Lincoln ရဲ့စကားလေးဆိုပြီးပြောသွားတယ်တပည့်ရန်ခွန်အားရပါတယ်ဟုတ်သူတို့လည်းဟိုနိုင်ငံရဲ့လူငယ်တွေအနေနဲ့ဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကိုကိုကိုရိုင်းပဲဖန်တီးရမယ်ဆိုတော့ခွန်အားလေးလည်းရပါတယ်ဟု
တ်လွတ်လပ်ရေးနေ့ခမ်းအနားကိုတက်ရောက်လာတဲ့အနုပညာရှင်အဆိုတော်ဖြူဖြူကျော်သိန်းပြောသွားတာပါဆိုတော့မေဆွီကတော့အမေရိကန်မှာနေများတဲ့အတွက်ရန်ကုန်ရောက်တော့အခုလိုလာရောက်ရတာကိုဝမ်းသာရကြောင်းပြောပါရစေ။
239နှစ်ပြည့်တဲ့မွေးနေ့ဆိုတော့ထူးထူးခြားခြားလေးဖြစ်တာပေါ့နော်။ရန်ကုန်မှာရှိလို့ရှိရင်တော့အမြဲတမ်းဒီပွဲကိုလာဖြစ်တယ်။ဒါပေမဲ့ဒီဟာလေးကမတူတာပါလေးလဲဆိုတော့ဟိုဘယ်လိုပြောရမလဲ။ဟိုမှာဆိုလို့ရှိရင်တော့ပွမွေလင်းလင်းနဲ့ရန်ကုန် drive ဖြစ်နေတဲ့ရာသီဥတုဖြစ်တဲ့အတွက်ကြောင့်မလို့ပြင်မှာဆိုလို့ရှိရင်မဆရဟို barbecue ရေလှုပ်ရှားကြမယ် fireworks တွေကြည့်မယ်အဲ့လိုလေးတွေတော့နည်းနည်းကွာတယ်။ဒီမှာကျတော့ဒါကတော့နည်းနည်းပေါ်ပေါ်တော့ဖြစ်တာပေါ့။ဒါပေမဲ့အမြဲတမ်းဒီလိုလာဖြစ်တာကိုလည်းအရန်ဝင်တာပါတယ်အကုန်လုံးနဲ့လည်းပြန်ဆောင်ရတဲ့အတွက်ကြောင့်မလို့အရန်လဲဟိုပြော့ပါတယ်ဟုတ်ကဲ
့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲကာလနောက်ပိုင်းအမေရိကန်မြန်မာဆက်ဆံရေးတိုးတက်လာတာနဲ့အတူအမေရိကန်သမ္မတဘာရက်အိုဘားမားကိုယ်တိုင်ပြီးခဲ့တဲ့နှစ်ပိုင်းတည်းအတွင်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပြီးပါပြီနိုင်ငံရေးအရဆက်ဆံမှုတွေစီးပွားရေးအင်အားကြီးနိုင်ငံဖြစ်ဆက်ဆံမှုတွေကြောင့်မြန်မာနဲ့အမေရိကန်နိုင်ငံဆက်ဆံရေးဟာရည်ရှိတည်ထောင်တဲ့အပြုသဘောဆောင်ဆက်ဆံရေးမျိုးရှိဖို့လိုအပ်တဲ့အကြောင်းနိုင်ငံအစိုးရတာဝန်ရှိသူတွေကရှုမြင်ထားကြပါတယ်ဇူလိုင်လ၄ရက်နေ့မှာကြာအောင်မယ်အမေရိကန်နိုင်ငံရဲ့လွတ်လပ်ရေးနေ့အခမ်းအနားတွေကိုအမေရိကန်နိုင်ငံတဝမ်းမှာလည်းစီစီကားကားကျင်းပသွားဖို့စီစဉ်နေကြပါတယ်ခင်ဗျာ
ကိုစီသူပြပြသွားတာပါရှင်နောက်သတင်းတပုတ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲနီးလာတာနဲ့အမျှပြီးပါရောက်မဲဆန္ဒရှင်တွေမဲပေးနိုင်ရေးဝါရှင်တန်မြို့မြန်မာတန်ယုံကစစတင်စီစဉ်ဆောင်ရွက်နေပေမဲ့အလန်းဝေးနေတဲ့ပြည်နယ်တွေကတော့မြန်မာတွေအဖို့မဲကင်ကိုယ်တိုင်သွားပေးဖို့အခက်အခဲတွေရှိနေကြပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပချိန်အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့မြန်မာတန်ယုံကစီရင်တွေကောက်ခံနေပါတယ်စုံစမ်းမေးမြန်းထားတဲ့မအင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
2015ခုနှစ်အောက်တိုဘာလအကုန်ဒါမှမဟုတ်နိုဝင်ဘာလဇန်မှကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မဲဆန္ဒပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲပေးနိုင်ဖို့ဝါရှင်တန်မြို့တော်မြန်မာတန်ယုံကနေဇွန်လ29ရက်နေ့ကနာမည်စည်းရင်းတွေစတင်ကောက်ခံနေပါပြီမြန်မာနိုင်ငံကုလက်မှတ်ကင်ဆောင်ထားပြီးအသက်18နှစ်ပြည့်သူမြန်မာနိုင်ငံသားတွေအနေနဲ့တန်ယုံကိုမဲပေးဖို့အမည်စည်းရင်းပေးဖို့ရမှာဖြစ်ပါတယ်အခုလိုရွေးကောက်ပွဲမှာအဝေးရောက်မြန်မာတွေမဲပေးနိုင်ဖို့မြန်မာတန်ယုံရဲ့စီစဉ်ဆောင်ရွက်မှုတွေကိုကြိုဆိုပေမဲ့တန်ယုံနဲ့အလန်းဝေးတဲ့ပြည်နယ်တွေရောက်နေတဲ့သူတွေအတွက်မဲပေးဖို့အခက်အခဲတွေရှိနေတယ်လို့ Oregon ပြည်နယ်မှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကိုဝင်းမင်းက VOE ကိုပြောပါတယ်
သုံးနေရာတွေပဲရှိတယ်ဝါရှင်တန်တို့ဒီနယူးယောက်တို့ကယ်လီဖိုးနီးယားမှာသုံးနေရာပဲတကယ်ပဲမဲကိုယ်တိုင်သွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့အမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေတော့အခက်အခဲတော်တော်များမယ်လေရှင်ဗျအမေရိကဆိုရလဲဒီညီနေတွေလည်းများရှင်တော့ပြီးတော့တနေရနဲ့တနေရခီးသွားတဲ့ခါနံပါတ်ဆက်တွေလွယ်တာတော့ဟုတ်တယ်ဒါပေမဲ့ငွေကြေးအရာတော့နည်းနည်းတော့ခက်မှာဗျဈေးကလည်းကြီးတာဆိုကားနဲ့ပဲသွားသွားလေရင်နဲ့ပဲသွားသွားအသွားလာဒီဈေးနှုန်းကနည်းနည်းကြီးတဲ့ခါကျတော့ အဲ့ဒီနေရာဒေတာကိုရောက်သွားပြီးတော့မဲပေးရမယ်ဆိုရင်တော့ဒီမဲလာပေးမယ်လူအရေးတွေနဲမယ်လို့ထင်တယ
်။ Texas ပြည်နယ်ရောက်မြန်မာနိုင်ငံသူမမြင့်စုကလည်းမဲပေးလို့ရနိုင်တဲ့အခြားနည်းလမ်းတွေကိုတန်ယုံကနေဖော်ပြပေးတဲ့ကြောင်းပြောပါရစေ
။ဟုတ်ညီမအခုတခြားပြည်နယ် Texas မှာနေတဲ့တို့အကြောင်းအဲဒီတန်ယုံရှိရဲ့တို့အဲဒီ Washington နဲ့ LA ကိုကိုယ်တိုင်သွားပြီးတော့မဲပေးဖို့အရင်ခက်ခဲဖြစ်တဲ့အားကြောင့်တခြားနည်းလမ်းတွေဘယ်ကွာလို့ပူပြီးအဲတန်ယုံကတခြားနည်းလမ်းတွေဖော်ပြပေးတဲ့နော်။တခြားနည်းလမ်းကတော့အဲအကောင်းဆုံးကတော့အဲဒီ online မှာမဲပေးနိုင်အောင်ကောင်းပါပါနော်။အမဟိုတခြားနီလန်နောက်တစ်ခုရှိရတော့အဲစားတိုင်းနေတာတိုင်းဟို form အတိအကျရှိဟာဟိုဖြည့်ဆည်းပြီးကိုယ်ရဲ့လက်မှတ်ထိုးပြီးတော့အဲဒါလိုက်ပဲပို့လိုက်လို့
Washington American တန်ယုံရဲ့ဂျွန်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာတော့မဲပေးဖို့စီရင်ပေးသွင်းသူတွေအနေနဲ့ Washington မြို့မြန်မာတန်ယုံကိုလာရောက်မဲပေးနိုင်ခြင်းရှိမရှိဆိုတဲ့ခေါင်းစဉ်ထည့်သွင်းဖော်ပြထားပါတယ်အဲ့ဒီမှာဖော်ပြကြမယ့်စီရင်ပေးသင့်သူတွေရဲ့သဘောထားနဲ့ပတ်သက်ပြီးအထက်ကိုအကြောင်းကြားပေးမှဖြစ်တယ်လို့လည်းတန်ယုံတာဝန်ရှိသူတအူးက VOE ကိုပြောပါရယ်။လက်ရှိအမေရိကန်မှာတာဝန်ထမ်းဆောင်နေတဲ့မြန်မာအစိုးရဝန်ထမ်းတွေပုဂ္ဂလိကတရားဝင်လာရောက်လုပ်ကိုင်နေသူတွေမြန်မာနိုင်ငံကနေတရားဝင်ထွက်လာသူတွေစီရင်အရာမဲပေးနိုင်တဲ့လူဦးရေ260နီးပါးရှိနေပြီလို့ဆိုပါရယ်။မဲပေးဖို့အမည်စီရင်ကောက်ခံရမှာအမေရိကန်ပြည်ထောင်စုအရှိနဲ့အလဲပိုင်းမှာရှိတဲ့ပြည်နယ်တွေရောက်မြန်မာနိုင်ငံသားတွေအနေနဲ့ဝါရှင်တန်ကမြန်မာတန်ယုံကိုလိမ့်မှုပြီးအမည်စီရင်ပေးပို့ကြရမှာဖြစ်ပါတယ်။နယူးယောက်နယူးဂျာစီနဲ့ကွန်နက်တကတ်ပြည်နယ်တွေရောက်မြန်မာတွေကတော့နယူးယောက်မြို့မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံကိုလိမ့်မှုပေးပို့ရမှာဖြစ်တယ်လို့အနောက်ချမ်းပြည်နယ်တွေကတော့ Los Angeles မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ယုံချုပ်ကိုလိမ့်မှုပြီးအမည်စီရင်ပေးပို့ရမှာဖြစ်တယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
မအင်ဂျင်နိုင်ပြပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တသုဒ္ဓဆောင်နဲ့ American တခွင်နဲ့တိတ်ပန်နဲ့နီးပညာသတင်းပတ်စင်ကန္တတွေကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်2013ခုနှစ်တုန်းကရန်ကုန်မြို့လယ် Trader Hotel ကအသေးစားပောက်ကွဲမှုနဲ့ဆက်တွဲပြီးရန်ကုန်နောက်ပိုင်းခရိုင်တရားရုံးကတရားခံတအူးကိုထောင်နှံသက်သက်တကြုံအမိန့်ချမှတ်လိုက်ပါတယ်2013အောက်တိုဘာလအတွင်းက Trader Hotel ကိုလွာအခန်းတစ်ခန်းအတွင်းအသေးစားဘုံးဖောက်ခွဲမှုကြောင့်တရားခံစောမြင့်လင်ခေါ်မော်တာကိုထောင်နှံသက်သက်တကြုံချမှတ်ခဲ့တယ်လို့ Western Park စာတောက်ဆိုင်မှာလည်းအလားတူဖောက်ခွဲမှုကြိုးစားခဲ့တဲ့အတွက်နောက်ထပ်ထောင်နှံ20အပြင်ဖောက်ခွဲပစ္စည်းနဲ့ဆိုင်တဲ့ဥပဒေအရထောင်နှံ9နှစ်စီတရားချခံရမယ်ဆိုတာကြောင့်ပြည်ထောင်စုစုပေါင်းထောင်နှံသက်သက်နဲ့နောက်ထပ်နှစ်အစိတ်ဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဂရုသင်းမောနေမြုံမှုကြောင့်တေဆုံးသူဥယျာဟာ40အထိရှိသွားပြီဖြစ်ပြီးလူ9ဦးထက်မနည်းပျောက်ဆုံးနေပါတယ်။အိုမက်မျိုးကနေကမ္ဘောဒက်မျိုးကျွန်းအနီးအသွားဒီကရုတ်ရင်တိမ်းမောက်ခဲ့တာမှာခီးသည်134ယောက်ထက်မနည်းကတော့အချိန်မီကယ်ဆယ်ခံရတာဒါမှမဟုတ်ကန်းကြီးကိုရေကူးသွားပြီးအသက်ဘေးကလွတ်မြောက်ထိုင်ခဲ့ကြပါတယ်။ရာသီဥတုဆိုးရွားမှုကြောင့်အခက်အခဲတွေရှိနေတဲ့ကြားမှာပဲဒီကနေ့မှနောက်ထပ်တေဆုံးသူလူ6ဦးရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအဝေးပြေးလမ်းပေါ်မှာကြာသပတေးနေ့နေ့လယ်ကအသေးကဘုံးခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့လိုဘုံးခွဲတိုက်ခိုက်မှုကြောင့်လူ10ဦးထက်မနည်းသေဆုံးသွားတယ်လို့ဒေသဆိုင်ရာရဲအရာရှိတဦးကပြောပါတယ်။ဘာမာကနေကွန်ဒူဂါကိုသွားတဲ့လမ်းမပေါ်မှာရှိတဲ့မလာရီရွာမှာအမျိုးသမီးအသေးကဘုံးခွဲသမားကဘုံးဖောက်ခွဲတာကြောင့်လူ9ဦးသေဆုံးသွားပြီး73ဦးဒဏ်ရာရရှိသွားပါတယ်ခင်ဗျာ။နောက်ထပ်ဘုံးတိုက်ခိုက်မှုအတွင်းမှာတော့လူ3ဦးသေဆုံးသွားပါတယ်။
ဒရင်ချင်းချို့ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဉဏ်ဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vitech Songet ဖြစ်ပါတယ်ကျမနှံလက်ဖိုက်ပါည9နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်နော်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.